ဒီမိုကရက်ပါတီရဲ့သမ္မတလောင်းဟီလရီကလင်တန်နဲ့ရီပပ်ဘလစ်ကန်ပါတီရဲ့သမ္မတလောင်းဒေါ်နယ်ထရမ့်တို့ဟာဗဟုနှစ်ကြာရင်နီဗာဒါပြည်နယ်လော့စ်ဗီဂတ်စ်မြို့မှာတတိယနဲ့နောက်ဆုံးအကြိမ်အဖြစ်တွေ့ဆုံပြီးတော့ရှင်ပြိုင်စကားဆစ်ထိုးကြမှာဖြစ်ပါတယ်။ပြည်သူသဘောထားစစ်တမ်းကောက်ယူထားချက်တွေအရထရမ့်ဟာကလင်တန်ရဲ့နောက်မှာလိုက်နေပြီးတော့ဗဟုနှစ်စကားဆစ်ထိုးပွဲဟာရွေးကောက်ပွဲကျင်းပဖို့သတင်းသုံးပတ်တောင်မလိုတော့တဲ့အချိန်ကာလအတွင်းအခြေအနေတွေကိုအပြောင်းအလဲဖြစ်ပေါ်အောင်ကြိုးပမ်းမှုအတွက်ထရမ့်တဲ့နောက်ဆုံးအခွင့်အလမ်းလည်းဖြစ်ပါတယ်။Real Clear Politics အဖွဲ့ကနောက်ဆုံးကောက်ယူခဲ့တဲ့ပြည်မြစစ်တမ်းတွေးရှိချက်အရကလင်တန်က 6.4 ရာခိုင်နှုန်းအသားနဲ့ဥဆောင်နေပါတယ်ကလင်တန်ဟာတကယ်တမ်းအရေးပါတဲ့ရှင်ပြိုင်ရမယ့်ပြည်နယ်အများစုမှာနှာတစ်ဖြာအသာစီးရနေပါတယ်ထရမ့်အနေနဲ့မကြသေးခင်ကကြုံခဲ့ရတဲ့နိုင်ငံရေးပြဿနာတွေရှိနေပေမဲ့နီဗာဒါမြောက်ကယ်လိုရိုင်းနားနဲ့ Ohio စတဲ့ပြည်နယ်တွေမှာရှင်ပြိုင်မှုကတိတ်ပြီးတော့မကွာလာတဲ့အကြောင်း CNN သတင်းဌာနရဲ့ ORC စစ်တမ်းမှာပြသနေပါတယ်